အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်နှုံးမြို့ကိုလွတ်လပ်သောစုံစမ်းစစ်ဆေးကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့သွားရောက်ပြီးတော့အဲ့ဒီဒေသထဲမှာလူခွေချိုးဖောက်မှုတွေရှိမရှိဆိုတာကိုဒေသခံတွေကိုတိတက်မေးမြန်းစုံစမ်းခဲ့တယ်လို့အတူလိုက်ပါသွားတယ်။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနဒုတိယဝန်ကြီးကပြောပါတယ်။လူခွေချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တဲ့အတွက်တာဝန်ရှိသူတွေကိုနိုင်ငံတကာဥပဒေနဲ့အညီစုံစမ်းအရေးယူအပြစ်ပေးဖို့နိုင်ငံတကာနဲ့ကုလကတိုက်တွန်းနေချိန်မှာပဲအခုလိုမျိုးအစိုးရကဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ရခိုင်မောင်းနှောကိုပထမဦးဆုံးချိန်တွားရောက်ခဲ့ကြတာပါ။ဂျုံဂျုံရဲ့အတွက်စိုးရိမ်နေကြစေမို့လို့ဒေသခံတွေဘက်ကအဖြစ်မှန်တွေကိုရဲရဲတင်းတင်းမပြောရဲကြဘူးလို့မောင်းနှောဒေသခံကပြောပါတယ်။အပြည့်အစုံဆက်ပြီးတင်ပြပေးပါမယ်ရှင်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ ARS ရဲ့ကြမ်းဖက်တိုက်ခိုက်မှုအပြီးမြမစိုးရတက်တဲ့လုံခြုံရေးတပ်တွေဘက်ကနေမြေရှင်းလင်းရေးလုပ်တဲ့အခါမှာလူခွေချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့နိုင်ငံတကာဘက်ကအစီရင်ခံစာတွေနဲ့ဖိအားပေးပြောဆိုလာချိန်မှာပဲဒီစွပ်စွဲချက်တွေကိုစုံစမ်းစစ်ဆေးနိုင်ဖို့ပြီးခဲ့တဲ့ဇူလိုင်လ30ရက်နေ့ကဖိလစ်ပိုင်နိုင်ငံကဒုတိယနိုင်ငံသားရေးဝန်ကြီးဟောင်းတမကြီးရိုဆာရီယိုမေနာလိုဦးဆောင်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကိုနိုင်ငံတော်သမ္မတကဖွဲ့စည်းပေးလိုက်တာဖြစ်ပါတယ်။စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းပြီးတစ်လကြာမြင့်ချိန်မနစ်ဩဂုတ်လ31ရက်နေ့မှာတော့အဲ့ဒီကော်မရှင်ကပထမဦးဆုံးအကြိမ်ရခိုင်ပြည်နယ်ကိုတွားရောက်ခဲ့ပါတယ်။လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ဥက္ကဋ္ဌကိုရိုင်ဦးဆောင်တဲ့အဖွဲ့ရဲ့မောင်နှောခီးစင်မှာတော့မောင်နှောဒေသခံပြည်သူတွေဖြစ်တဲ့မွတ်စလင်ရခိုင်ဟိန္ဒူဘာသာဝင်တွေနဲ့ဌာနေတိုင်းရင်းသားတွေကိုတွေ့ဆုံခဲ့တာပါ။ခီးစင်မှာအတူလိုက်ပါသွားခဲ့တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးစိုးအောင်က VOE မြန်မာပိုင်းကိုဒီခီးစင်အကြောင်းအခုလိုပြောပြပါတယ်
။အော်မနေ့ကတော့ကျွန်တော်တို့ဒီကော်မရှင်ဒီဆွဲနဲ့ဖြစ်ပြရတဲ့ပြီးတော့မှအခုရသွားတယ်အခုရကိုပြန်လည်လက်ခံရေးစခန်းလေးကျွန်တော်တို့ပြန်လည်လက်ခံရေးကိစ္စတွေကိုဝန်ကြီးဌာနဒုတိယနေပြီးတော့မှဆောင်ရွက်ထားတဲ့အခြေအနေပေါ့အဲ့ဒီရှင်းပြတယ်ကျွန်တော်တို့လာဝကားရှိတယ်ထွေအုပ်ရှိတယ်တော့မနေ့ကရတပ်ဖွဲ့ရှိတယ်စသဖြင့်ပေါ့နော်ရှင်းတတ်ပြီလားနဲ့အဲ့ဒီဆွဲကဒီကရကျေးရွာမှာရှိတဲ့အုပ်ချုပ်ရေးရုံးမှာအဲ့ဒီဒီကရကျေးရွာမှာနေထိုင်နေတဲ့ခိုင်တိုင်းသားတွေရဲ့မြစ်လီရဲ့ဟင်ဒီရဲ့အတိုင်းဝန်းသုံးမျိုးနဲ့ကျွန်တော်တို့တွေ့တာပေါ့ဟာတွေ့ပြီးတော့မှအပြီးပြီးပေါင်းရှင်လည်းနေထိုင်ရတဲ့နေသားတွေရဲ့လက်ရှိဘလို့နေသားမျိုးရှိတယ်လေပေါ့နေရာထိုင်ရတာလေဝါခံရတာဒါဆိုကျွန်တော်တို့ဒီစုံစမ်းနေမင်းများနေနောက်တစ်ခုကဒီနေ့တဲ့ခါမှာလေဒီလူတွေရေးနေတဲ့ချိုးဖောက်ခံရမှုရှိသလားပေါ့ဒါကတို့ရဲ့အဓိကအဲ့ဒါနဲ့ပတ်သက်လို့လည်းကျွန်တော်တို့လေးပါတယ်စုံစမ်းပါတယ
် ARS ရဲ့အတိုက်ခိုက်မှုနောက်ပိုင်းနေပြည်ရှင်းလင်းမှုတွေအတွင်းမှာလူခွေချိုးဖောက်မှုတွေရှိမရှိဆိုတာကိုလည်းကော်မရှင်ဘက်ကတိကျတွေ့ဆုံမေးမြန်းခဲ့တယ်လို့လူခွေပြန်ဒုတိယဝန်ကြီးဦးစိုးအောင်ကပြောပါတယ
်လွတ်လွတ်လပ်လပ်နဲ့စုံစမ်းမေးမြန်းကြတယ်ဒီလိုပါပါတဲ့၄ယောက်ကလေးကနေပြီးတော့မှဒီလိုချက်တွေနေတယ်ခံစားမှုတွေကိုပြောပြခိုင်းတယ်ဒီဒေသခံပြည်သူတွေကနေပြီးတော့မှအဲ့ဒီမှာနေထိုင်နေတဲ့ဒုတိယမျိုးမှာသူရဲ့ဒီနေ့မှာဖြစ်ပေါ်နေတဲ့အလူသားတွေကိုရှင်းပြတယ်။အဲတော့ဒါရှိတယ်လေဆိုလို့ရှိရင်အဲ့မှာသူတို့အနေနဲ့ဒီလုံခြုံရေးတပ်ဖွဲ့ရဲ့ဒီမှနေဆဲမှုတွေချိုးဖောက်မှုတွေရှိသလားလို့နေတဲ့အခါမှာသူတို့ဒီမှာတော့မရှိဘူးလို့ဖြေတယ်။ဒါအဲ့ဒီဥက္ကဋ္ဌလုပ်တဲ့ဖိလစ်ပိုင်းသမ္မတကြီးဟောင်းကလည်းဒီအဲ့ဒီဝတ်ကြီးကလည်းသူကနေရာစီတော့မှလုပ်ခဲ့တာဟုတ်ရနော်အဲ့တော့အမျိုးသမီးတွေနဲ့ပတ်သက်လို့ရှိရင်ဒီလက်ဒါအကြည့်ရခဲ့တဲ့ဒီအမျိုးသမီးတွေကအကြည့်လုပ်တဲ့စိတ်ဓာတ်တွေပဲလို့လည်းမေးပါပဲကျွန်တော်တို့တမတော်နဲ့လူကြီးတက်ဖွဲ့ဝင်တွေကစိတ်တလားရှိတလားဆိုတဲ့ဆံမျိုးနဲ့အကျဆုံးရှုံးရတဲ့ကျန်ရင်တဲ့လူသားကြီးတွေဒါတွေနဲ့လည်းကျွန်တော်တို့တွေ့တယ်ဒီလိုပဲဒီလိုလက်ခံရတယ်ဒီလိုပြောပြတာပဲကွာ။ဘာတို့မြင့်ပြေးသွားတဲ့အချိန်တုန်းကလည်းကျွန်တော်တို့တပည့်တွေကဒီလိုလည်းအားလားလာဦးမယ်ဟာ။ဒီလိုမိသားမျိုးလေးတကြားတယ်အလုပ်ဆိုတဲ့အခါကျတော့သူကတက်စိတ်ကတော့ရှိနေတာကိုဘယ်နေရာနေထွက်ပေါ်လာမလဲဆိုတာကိုဒါမသိဖြစ်နေတာပေါ့နော်
။ဒီလိုမျိုးနေမြေရှင်းလင်းမှုတွေမှာမွတ်စလင်ကျေးရွာပေါင်းများစွာမိရှုဖြက်စီးခံခဲ့ရတာတွေ၊တပ်ဖြတ်ခံခဲ့ရတာတွေ၊ဒေသခံတွေအသက်လူထွက်ပြေးခဲ့ရတာတွေကိုကိုယ်တိုင်မျက်မြင်ကြုံတွေ့ခဲ့ရသူတပ်သေးတွေများစွာကြံ့နေပါသေးတယ်လို့မောင်းတော်နေမွတ်စလင်တွေကပြောပါတယ်။ဒါပေမဲ့လည်းဒီလိုစုံစမ်းရေးကော်မရှင်ကော်မတီတွေလာရောက်တွေ့ဆုံမေးမြန်းချိန်မှာတော့သူတို့ရဲ့လုံခြုံရေးအတွက်စိုးရိမ်စရာအခြေအနေမှာရှိနေလို့အခြေအနေမှကိုအများစုကမပြောရကြဘူးလို့မောင်းတော်မျိုးကမျိုးသကြီးကြီးရွာသားဦးလာထွန်းကပြောပြပါတယ်
။လာပြီးတော့သူတို့ပြန်သွားမှသိရတယ်။ပြီးတော့သူတို့သွားတဲ့နေရာဒီမှာလည်းကျွန်တော်လူတွေသိရှိတာမဟုတ်ဘူး။ဒီရလူတွေကလည်းရှေ့ထွက်ပြီးတော့ဘယ်သူမှမပြောရဘူးဘာလို့လဲဆိုတော့ဒီဒီမှာကော်မရှင်ပြေးတိုင်းပြေးတိုင်းအဲ့ဒီကော်မရှင်နဲ့အစီအစီအရာကလူတွေကအခုတကယ်လာတယ်ပြီးတော့သူတို့ကဒီအနာပိုင်းဒီရဲ့ရှေ့မှာဒီမှာကိုခံရတဲ့ဟာတွေကိုမပြောရဘူးဘာလို့လဲဆိုတော့က commission ကလေးပြီးတော့ပြန်တော့မယ်ပြီးတော့ဒီမှာအမှန်တရားကိုသိဖို့ပြောတဲ့လူကနောက်စားပြီးသိကြည့်ရအများကြီးဆရာနိုင်တယ်အရင်ကလည်းအဲ့လိုပြောလို့ဒီနိုင်ငံတရားနေသိကြည့်ရလူတွေလည်းအများကြီးရှိတယ်ကျွန်တော်တို့မှာတော့တကြည်ပဲလာလာရှင်တွေကသိကြည့်တော့မပြောရဘူး
နိုင်ငံတကာရဲ့ကုလသမဂ္ဂကရိုဟင်ဂျာဒုက္ခသည်တွေလို့ခေါ်ပြီးအစိုးရကမွတ်စလင်ဒုက္ခသည်တွေလို့တုံ့လုံးနဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးတော့ရခိုင်ပြောက်ပိုင်းကလူခွေချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးနိုင်ဖို့ဆိုပြီးရခိုင်ပြည်နယ်အတွင်းလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့တွေဝင်ရောက်ခွင့်ရဖို့နိုင်ငံတကာရဲ့ကုလသမဂ္ဂကတောင်းဆိုနေကြပေမဲ့လည်းမြန်မာအစိုးရဘက်ကတော့ညှင်းဆန်ထားတာဖြစ်ပါတယ်ရှင်